ဆရာနေဝင်းမင်းရဲ့ဘာသာပြန်စာပေလက်ရာတွေထဲမှာလဲမြမကန်တွင်ရတဟန်ဒီစီမျောပျော်ဝင်နေတာဖတ်ရှုခံစားတဲ့ပရိသတ်တွေအထူးသတိပြုမိကြပါတယ်။ဘာသာပြန်ဆိုအားမှာတိတိကျကျလုံးစိပတ်စိပြန်ဆိုခြင်းလူရင်းအနှက်ကိုထင်ဟက်ယုံတင့်တင့်လျှောက်ပတ်အောင်ပြန်ဆိုခြင်းနဲ့မွမ်းမံဖွဲ့နှွက်ပြန်ဆိုခြင်းစသဖြင့်ပညာရှင်တွေကအကြမ်းဖျင်းအပြင်၃နီး၃ဖြာခွဲခြားခဲ့ကြပါတယ်။ဘာသာပြန်လက်ရာတွေကိုမူရင်းလဲမပြောက်ပြက်ရအောင်မြမဒလိစရိုက်ဝါဟာရအသုံးနှုံးတမိုင်းကြောင်းနဲ့လဲလိုက်ဖက်ကန့်ညီအောင်ဂယုတစိုက်ကြိုးပမ်းအားထုတ်တဲ့အတွက်ကြောင့်လဲဆရာနေဝင်းမြရဲ့လက်ရာတွေထူးခြားပြောင်မြောက်နေတာဖြစ်ပါတယ်။ဘာသာပြန်ရမှာအထူးဆောင်စည်းတင်တဲ့အချက်တခုကိုဆရာနေဝင်းမြထောက်ပြတာကဒီလိုပါ။
ကျွန်တော်တို့ကဘာသာပြန်လဲဆိုတာကိုယ်စောစတဲ့ဘက်ကိုပြောင်းပြန်လှန်ကြည့်လိုက်ကြလို့ပါပဲ။လူမျိုးတစ်မျိုးရဲ့အစာကိုနောက်လူမျိုးတစ်မျိုးရဲ့အစာဖြစ်ပြောင်းတဲ့အခါမှာကိုယ်စောအလှအတိုင်းမရနိုင်ပါဘူး။အဲကိုယ်စောပြောင်းပြန်လှန်လိုက်တဲ့အလှမျိုးလောက်ပဲရည်တည်တည်ရနိုင်တာပါပဲ။ဒါဆိုတော့တစ်ဖက်ဘာသာမှာရှိတဲ့တကယ်နေတရားလေးပြောချင်တာဆိုချင်တာလေသူရဲ့စိတ်အမှုရာကိုယ်အမှုရာတွေကိုကျွန်တော်တို့ကဘာသာတစ်ခုကိုပြောင်းတဲ့အခါမှာတော်တော်များများငွေပြန်ပြီးကြိုင်းချက်တာရှိပါတယ်။အဲ့ဒါကျွန်တော်တို့ကတစ်ခါလေးကြတော့လေဟိုပြန်တဲ့အခါမှာလုံးကောက်ပြန်တယ်လို့ပဲတစ်ခါလေးကြတော့လေဟို line by line ပေါ့လေတကြောင်ချင်းတကြောင်ချင်းစိတ်စီကြပြန်ရတာမျိုးလည်းရှိပါတယ်ခင်ဗျာ။တစ်ခါလေးကြတော့လေဒီခေတ်ကအင်္ဂလိပ်စာတွေက idiom တွေအသုံးများတဲ့အခါကြတော့ကျွန်တော်တို့ကတော်တော်ကြိုးစားပန်းစားကြည့်ရတာမျိုးရှိပါတယ်။တစ်ခါလေးကြမြန်မာမှုနဲ့မြမာသားလေးပေါင်ပြောင်းနေတဲ့အခါမျိုးကြတော့လည်းပဲကျွန်တော်တို့အဲ့မှာဗာနဲ့အနည်းဆုံးဖြစ်နိုင်မလဲဘေးဟန်ဖြစ်နိုင်မလဲစတဲ့ချင်းပေါ့ဆိုတော့ဟို princess ဆိုတဲ့ဆလုံးလေးတွေ့ရင်ကျွန်တော်တို့ကမင်းသမီးတို့ဉာဏ်မျိုးထိတ်ထားလို့ဉာဏ်မျိုးလဲဆိုရင်ဒီ princess ကဘသူသမီးလဲဥမာဒီဘောမင်းတရားကြီးရဲ့သမီးတော်ဆိုရင်ကျွန်တော်ကထိတ်ကောင်းတင်လို့ဉာဏ်မျိုးဘယ်နောင်မင်းသားကြီးရဲ့သမီးတော်ဖြစ်တယ်ဆိုထိတ်တင်လို့ဉာဏ်မျိုးပေါ့ကျွန်တော်တို့မှသူ့ဟာသူသတ်မှတ်ထားတဲ့ဟိုဟာရှိတယ်အဲ့ဒီကနေညီအောင်ပေါ့ဒါကမှာသာကောင်းနဲ့လိုင်းလျောင်းကြီးတွေရှိတဲ့စကားလုံးတွေကျွန်တော်သုံးပြီးပြန်လာမျိုးလည်းကျွန်တော်ကယူဆပါတယ်အခုကျွန်တော်ပြန်တဲ့ glass palace ဟိုကျွန်တော်ယူကန်တာကြာရင်ဆိုပြီးတော့ကျွန်တော်ပြန်နေပါတယ်အဲ့ဒီမှာ fall of manali ပေါ့ manali ဇာတိချင်းကနေစပြီးတော့သူကဇာတ်ကိုသိသွားတဲ့ဝတ္ထုဖြစ်တဲ့အတွက်ကျွန်တော်ဘုံခစ်ကအတုံးနှုံးနေလို့အတော်များများကျွန်တော်ကမှဆက်မှာရစင်းလို့ကြီးတို့နောက်ဆုံးတော့ဟောရပြီးကြတယ်လို့စောက်တွေကိုဖတ်ပြီးတော့မှအဲကျွန်တော်များတော့ဒီနေ့မှနဲ့နိစ္စအောင် H ချစ်ကသုံးနဲ့သုံးနဲ့အနှုံးနဲ့ပါဏနဲ့ပါအောင်ပြန်လာမျိုးလည်းရှိပါတယ်ခင်ဗျာဒါကြောင့်တစ်ခုလုံးလုံးပြန်ရတာမျိုးရှိတယ်လို့ခါလေးကြတော့မနည်းမဝေးရပြန်ရတာလည်းရှိတယ်ခါလေးတွင်းကိုဝင်ပြီးပြန်ရတာမျိုးလည်းရှိပါတယ်ခင်ဗျာသို့တော်လည်းပဲကျွန်တော်တို့သစ္စာရှင်ရမယ်ချက်ကမွေးစာရေးဆရာရဲ့အားပေါ်မပြတ်ဖို့လိုတယ်လို့ခံယူပြန်နေပါတယ်ခင်ဗျာ
ဆရာနေဝင်းမြင့်ဟာအခုဆိုရင်ဝုဒ္ဓတို့ပေါင်းချုပ်ဆယ်ဥအပါဝင်စာအုပ်ရေးစုစုပေါင်း80ကျော်ရေးသားထုတ်ဝေခဲ့ပြီးဖြစ်ပါတယ်။ဂျာနယ်မဂ္ဂဇင်းတွေအတွက်သုဒ္ဓရသစောင်းမားတွေကိုလည်းမပြတ်ရေးသားနေဆဲဖြစ်ပါတယ်။12ကျိုးဝုဒ္ဓတို့များစာအုပ်နဲ့1992ခုနှစ်မှာတစ်ကြိမ်အင်္ဂလိပ်16လုံးဝုဒ္ဓတို့များနဲ့2008ခုနှစ်မှာတစ်ကြိမ်အမျိုးသားစာပေစု2စုရရှိထားပြီးဖြစ်ပါတယ်။ဆရာနေဝင်းမြင့်ကလူငယ်တွေစာများများဖတ်ကြဖို့အားပေးတယ်လို့စာရေးဆရာဖြစ်ခြင်းနဲ့မျိုးဆက်တွေကိုလည်းမြမယဉ်ကျေးမှုကိုအလေးထားတဲ့စာပေတွေပေါ်ထုတ်ရေးသားကြဖို့တိုက်တွန်းပါတယ
်ကျွန်တော်တို့ကိုပိုင်းစာရှိတယ်လေကိုပိုင်းကြားရှိတယ်ကိုပိုင်းတပြားရှိတယ်ကိုပိုင်းကျွန်တော်တို့အနုပညာရှိတယ်ကိုပိုင်းတပင်းရှိတယ်ပေါ့ဆိုတော့ဒါကျွန်တော်တို့မှာရှိပြီးသားကျွန်တော်တို့စံတန်ဖို့ကောင်းနေပေါ့သို့တဲ့ပြင်ကျွန်တော်တို့ကန်တန်စာပေတွေဆိုလို့ရှိရင်ပေါ့နောက်ကျွန်တော်တို့မှာရှိတဲ့စာရေးကြပြားတွေဆိုလို့ရှိရင်ကြည်လက်ကြပြားတွေစာရေးပဲဖြစ်ဖြစ်ဒီကနောစာပေတွေမှာဝင်တဲ့စာရိကပြားတွေပဲဖြစ်ဖြစ်မဟာဂီတာတွေမှာပါတဲ့သင်းတွေပဲဖြစ်ဖြစ်အမလန်နူးညံ့တဲ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုပေါ့ဂီတာမျိုးတွေအများကြီးပါပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ကအခုအစ်စ်စ်သောစာပေပုံသဏ္ဍာန်မျိုးလေးလိုက်စားရတယ်လို့ပဲအဲကျွန်တော်တို့ရဲ့ကန္နဝင်လေးမမေ့မပြောက်လိလာဖို့အဲ့ဒီကအလှတွေကိုတရားတွေကိုဆရာဖို့အတိပယ်ရဲ့အလှနဲ့ရဲ့အလှဒီရဲ့နဲ့ရဲ့အလှနောက်ဒီစာရဲ့အလှပေါ့ဆက်ဖြင့်ဒီအလှတရားတွေကိုလည်းလူငယ်တွေခံစားတတ်စေချင်ပါလေဒါတွေလည်းလိလာစေချင်ပါလေဒါတွေကြောင့်ကျင်းချင်းသိပြီးကျွန်တော်တို့အလှတွေကိုကိုယ်ပိုင်အလှတွေသိပြီးဆိုမှတစ်ဆင့်တက်ပြီးပုံမစမ်းသစ်သောဖြစ်နေလေလျောင်းကြီးထွေသောစာပေပုံသဏ္ဍာန်တရားကိုဖန်တီးစေချင်တာပါခင်ဗျာ
Thank you. နောက်ဆုံးအနေနဲ့ပြည်တွင်းပြည်ပမှာရှိကြတဲ့မြန်မာနိုင်ငံသားပြည်သက်တွေကိုဓမ္မနဲ့အာရမခွဲခြားသိမြင်နိုင်ဖို့မြန်မာလူမျိုးတို့ရဲ့ရင်ကျေးမှုတန်ဖိုးကိုထိန်းသိမ်းထားနိုင်ဖို့တို့အတွက်စာများများဖတ်ကြဖို့လိုအပ်တဲ့အကြောင်းဆရာနေဝင်းမြတ်ကဒီလိုအားပေးအကြံပြုလိုက်ပါတယ်ခင်ဗျာ
။ကျွန်တော်ကတော့စာရီဖတ်ဆင်ချင်တာပါပဲခင်ဗျာ။ကျွန်တော်တိုင်းပြည်လူတွေကိုစာဖတ်တဲ့လူမျိုးမှပဲအသက်တန်းကြတဲ့လူမျိုးဖြစ်နိုင်ဖို့သိကြပါတယ်။နောက်တစ်ခုကတော့ကျွန်တော်လူမျိုးတွေလက်နက်မနေတဲ့နေရာမှာကျွန်တော်ရင်ကျေးမှုကျွန်တော်စာပေးဒါနဲ့နိုင်ငံနေမှာစဉ်းတဲ့ပတ်နိုင်အောင်ကျွန်တော်အချိန်ကောင်းတည်းရှိဖို့လည်းလိုပါတယ်။နောက်တစ်ခုကတော့သူစစ်ဖြစ်တော့စာရင်းများများဖတ်ပြီးများများသိပြီးတော့မှဟိုရင်ကျေမှုမအောင်သမိုင်းမအောင်စာမအောင်ပေါ့အဲ့လိုမအားတဲ့လူတွေများများရှိဖို့လိုပါတယ်ကျွန်တော်ကလေးမျောရင်လေးနဲ့လိုက်လို့ရပြီမဲ့ရင်ကျေမှုမျောသွားရင်ကျွန်တော်ရင်ကျေမှုနဲ့ပြန်လိုက်ဖို့ဖြစ်ပါတယ်ခင်ဗျာအဲ့ဒါကြောင့်ကျွန်တော်တို့ကစကားအရာရာမှာဓမ္မနဲ့အာရမခွဲခြားသိဖို့စာရင်းများဖတ်ဖို့လိုပါတယ်။သူတို့အတိတ်ထဲမှာဘယ်ဟာတော့ဖြစ်ကောင်းတရားဘယ်ဟာတော့ဆုတရားဘယ်ဟာတော့ကုသိုလ်ဘယ်ဟာတော့အကုသိုလ်ဆိုတာခွဲခြားသိနိုင်တဲ့လူဖွဲ့စည်းပြီးဖြစ်မယ်ဆိုရင်ကျွန်တော်တို့ပိုကောင်းမယ်လို့ထင်ပါတယ်။အဲ့တွက်စာရင်းများဖတ်ကြပါလို့ပြောချင်တာပါပဲခင်ဗျာ
။မန္တလေးမြို့ကစာရေးဆရာနေဝင်းမြင့်ရဲ့စာပေဘဝဖြတ်သန်းမှုတွေ့ကြုံနဲ့အတွေ့အမြင်တွေကိုတင်ဆက်ခဲ့တာပါ။ကူတပတ်သူတွေးသူပြင်အစီအစဉ်ကိုလည်းဒီမှာရန်နာခွင့်ပြုပါခင်ဗျာ။နားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။